ဣသရမစာအခန်းကြီး1အငယ်1မှ4ယေရမိစစ်ဆိုသောဒါဝရဖျား၏အမိန့်တော်ကိုပြည့်စုံစေခြင်းဟာပေရတိရှင်ဘီယင်ကုရုနန်းဆန်ပထမနှစ်တွင်ဒါဝရဖျားနှိုးဆော်တော်မူသောအားဖြင့်ထိုရှင်ဘီယင်သည်အမိန့်တော်စာကိုထုတ်ပြီးလျှင်ပေရတိနိုင်ငံအရရတု၌ကြောညာစေ၍ပေရတိရှင်ဘီယင်ကုရုမင်းမိန့်တော်မူသည်ကကောင်းကင်ဘုံ၏အရှင်ဘုရားသခင်ထာဝရဘုရားသည်မြေကြီးပေါ်မှတိုင်းနိုင်ငံရှိသမျှတို့ကိုငံ့အားပေးတော်မူသည်ဖြစ်၍ယူဒာပြည်ယေရုရှလင်မြို့၌အင်တော်ကိုငါတည်ဆောက်ရမည်အကြောင်းမှားထားတော်မူပြီးသင်တို့တွင်အဘယ်သူသည်ဘုရားသခင်၏လူဖြစ်သည်။ထိုသူနှင့်အတူဘုရားသခင်ရှိတော်မူပါစေသောယူဒာပြည်ယေရုရှလင်မြို့သို့သွား၍ဤတွေလံအမျိုး၏ဖျားသခင်ဒါဝရဖျား၏အိမ်တော်ကိုတည်ဆောက်စေယေရုရှလင်မြို့၌ရှိတော်မူသောဖျားသည်ဖျားသခင်ဖြစ်တော်မူ၏ဖျားသခင်ဤလူတဲခိုရာအယယ၌နေသောသူတို့သည်ယေရုရှလင်မြို့မှရှိတော်မူသောဖျားသခင်ဤအိမ်တော်အဖို့အလိုလိုလှူသောအလှူမတပါရွှေငွေအုပ်စာတိရစ္ဆာန်နှင့်မဆစေဟုမိန့်တော်မူ၏အငယ်ငါမ7ထိုအခါယူဒအဆွေမျိုးနှင့်ဗိယံမင်းအဆွေအမျိုးသူကြီးများယေပရောဟိတ်လေဝိသားများနှင့်တကားဘုရားသခင်နှိုးဆော်တော်မူသောသူအပေါင်းတို့သည်ယေရုရှလင်မြို့၌ရှိတော်မူသောသာဝရဘုရား၏အိမ်တော်ကိုတည်ဆောက်ခြင်းငှာထကြ၏အိမ်ဤချင်းရှိသည်များတို့သည်အလိုလိုလှူသောအလှူမှတပါငွေတစားနှင့်ရွှေအစရှိသောဥစ္စာများတရိษံများအဖိုးထိုက်သောအရာတို့နှင့်မဆကြ၏ထိုမှတပါယေရုရှလင်မြို့မှနေပုခ္ခနေစာတင်းသွား၍မိမိဖျားတို့ဗိမှန်၌တွင်ထားသောဗိမှန်တော်တစားတို့ကိုပေရတိရှင်ဘီယင်ကုရုသည်ရွှေတိုက်ဆိုးမိတရီတက်လက်ဖြင့်ထုတ်၍ယူဒမင်းရှေရှဘာဇာ၌ရေတွက်လျက်အတော်မူ၏ဗိမှန်တော်တစားစင်းဟူမူကားရွှေဖလား30ငွေဖလား1000ဓာတ်29စင်းရွှေအိုး30ခြားနာသောငွေအိုး410အခြားသောတစား1000ရွှေတစားငွေတစားအရေအတွက်ပေါင်းကား9400ဒီထိုတစားများကိုယေရှဘာသာသည်ယူ၍အချုပ်ခံရသောလူစုတဲကဘာဘူးလုံမျိုးမှယေရှုလင်မြို့သို့ခေါ်သွားသောသူတို့နှင့်အတူဆောင်ခဲ့၏